VOA ကဆက်လက်အသံလွှင့်နေပါတယ်။နိုင်ငံတကာသတင်းတွေကိုကျွန်တော်တို့ကြော်သိမ်းဆက်ပြောပြပါမယ်။ COVID-19 ရောဂါရဲ့ရိုက်ခတ်မှုတွေကိုလာမယ့်ဆယ်စုနှစ်ပေါင်းများစွာခံစားသွားကြရလိမ့်ဦးမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကတောက်ကြားနေမှာပြောပါတယ
်။ The pandemic is a once in a century health crisis, the effects of which will be felt for decades.
ဒီကယောဂါဟာရာဇဝင်တို့ကမှမှတစ်ချိန်ကြာရောက်တဲ့ကျန်းမာရေးဆိုင်ရာအကြံအသတ်ဖြစ်ပါတယ်။ဒီယောဂါရဲ့တရားမှုတွေကိုလာမယ့်ဆယ်စုနှစ်တွေအထိခံစားသွားကြရပါလိမ့်ဦးမယ်။ကမ္ဘာပေါ်ကလူမှုအများစုဟာဒီဗိုင်းရပ်စ်ပိုးအလွယ်တကူကူးစက်နိုင်တဲ့အခြေအနေမှာဆက်ရှိနေစေပါ။အပြင်းထန်ဆုံးပြန့်နှံ့ကူးစက်မှုနဲ့ကြုံခဲ့ရတဲ့ဒေသတွေကလူတွေတောင်မှပဲအလွယ်တကူကူးစက်နိုင်နေစေပါပဲ။အဆိုးဆုံးအခြေအနေကိုလွန်သွားပြီလို့ယူဆခဲ့ကြတဲ့နိုင်ငံအများပြားမှာယောဂါပိုးနောက်တစ်ကြော့ကူးစက်တာနဲ့ရင်ဆိုင်နေရပါတယ်။စံချိန်တင်အောင်မြန်ဆန်တဲ့နှုန်းနဲ့ကာဝယ်ဆေးထုတ်ဖို့ကြိုးစားနေကြပေမဲ့လည်းဒီဗိုင်းရပ်စ်ပိုးနဲ့ဘယ်လိုနေထိုင်သွားကြရမလဲဆိုတာကိုသင်ယူကြရမှာဖြစ်တယ်လို့ကျွန်တော်တို့မှရှိသမျှနီလန်ပေါင်းစုံနဲ့နှိမ်နှင်းသွားကြရမှာဖြစ်ပါတယ်လို့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကတောက်ကြာနေ WHO ရေးဝော်ကော်မတီအစည်းအဝေးတွင်ပြောသွားပါတယ်။အမေရိကန်နိုင်ငံရဲ့ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖောက်ချီကလည်းကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဆေးလာမယ့်လတွေအတွင်းရလာတော့မယ်လို့သူသတိထားပြီးအကောင်းမြင်မျှော်လင့်နေကြောင်းအောက်ကြာနေလွတ်တော်ကြားနာပွဲတစ်ခုအတွင်ပြောသွားပါတယ်။အန်ဒရကင်ဘီတိရောက်တယ်လို့ပြောနိုင်တဲ့ကာကွယ်ဆေးတမျိုးကိုလာမယ့်ဆောင်းဦးနှောင်းပိုင်းကာလနဲ့ဆောင်းရာသီအစောပိုင်းကာလမှာရလာမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်ဆိုပြီးဒေါက်တာဖောက်ချီကပြောပါတယ်။ကမ္ဘာတစ်ဝန်းကိုဗစ်ရောဂါကူးစက်သူအရေအတွက် 19.6 သန်းကျော်သွားပြီဖြစ်ပြီးအမေရိကန်မှာအများဆုံးဖြစ်ပြီးတော့ဘရာဇီးလ်ကဒုတိယအများဆုံး၊အိန္ဒိယကတတိယအများဆုံးကူးစက်သူရှိနေပါတယ်။